မြမဆိုးရဘက်က KIA ကချင်လွတ်မြောက်ရေးတပ်တွေအပေါ်မှာထိုးစစ်ပြင်းထန်နေတာကြောင့်စစ်ရေးကိုအာရုံစိုက်နေရလို့ငင်းချင်ရေးဆွေးနွေးပွဲဘက်ကိုအာရုံမလှည့်နိုင်သေးဘူးလို့ KIA ဘက်ကပြောပါတယ်။တစ်ချိန်တည်းမှာပဲ KIA တပ်တွေလေးချောင်းကနေတိုက်ခိုက်မှုတွေလုပ်တယ်ဆိုတာကိုတော့မြမဆိုးရပြောခွင့်ရသူဘက်ကဝန်ခံပါတယ်။ကချင်ဘက်ကစစ်ရေးနိုင်ငံရေးနောက်ဆုံးအခြေအနေတွေကိုကိုသားညူကဆက်သွယ်မေးမြန်းထားပါတယ်။
KIA ကချင်လူမျိုးရေးတပ်တွေရှိတဲ့နေရာတွေကိုမြန်မာဆွေရဘက်ကလေချောင်းကနေပြီးတော့ဒီကနေ့ထိတိုက်ခိုက်မှုတွေရှိနေတော့မယ်လို့သိရပါတယ်။တစ်ဖက်မှာတော့စီးအချင်းတွေတင်းမာနေတာကြောင့်နိုင်ငံရေးဆွေးနွေးပွဲတွေဘက်ကမလှည့်နိုင်ဖြစ်နေကြပါတယ်။မြန်မာဆွေရဘက်ကတော့ဆွေးနွေးဖို့အတွက်ကမ်းလှမ်းထားပြီးဖြစ်တယ်။ KIA ဘက်ကအကြောင်းပြန်မှုကိုစောင့်နေတယ်လို့ဆွေရဘက်ကပြောပါတယ်။ KIA ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့လက်ချရန်စခန်းမြန်မာတပ်တွေအတွက်ရိတ်ခါထောက်ပံ့မှုသွားတဲ့တပ်တွေကို KIA ဘက်ကဖျက်ပြီးတော့တိုက်တာကြောင့်တိုက်ပွဲတွေဖြစ်လာတာဆိုပြီးတော့မြန်မာသမရယုံညွှန်ကြားမှုဥစော်ထီက VUE ကိုပြောပါတယ
်ကျွန်တော်လက်ကြားရံစကားရောဒီမှာတက်လို့တက်လို့ရှိတယ်တက်ဆိုင်ရဲ့စကားမှာအစကားကိုပရောဂျက်တွေနဲ့လည်းတော့ပို့လို့အဲဒီလမ်းကြောင်းမှာအဲဒီဘက် KIA တက်တယ်အဲ့ဒီတော့
ဒီလေကြောင်းတက်ခိုက်မှုရှိတယ်လို့ပြောပါတယ်ခင်ဗျာအဲ့ဒါကောဟုတ်ပါလား
ဒီကြောင်းလည်းဟိုတက်ခိုက်မှုရှိတယ်တို့တော့ဟိုတကယ်ဖိုက်တာလည်းတော့မဟုတ်ဘူးကျွန်တော်ဒီတော့ KIA
ဒီမှာ KIA ကနော်အမောင်းလုံးတွေအားလုံးပြီးတော့အစိုးရဘက်ကလည်းရှိဒီ KIA နဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိပါလဲပြတ်သွားပြီလို့ယူဆလားဆက်လို့
ကျွန်တော်တို့တောက်လျှောက်ဟိုနေနေရတယ်ဟိုနေရောမင်းလည်းတောက်လျှောက်ဥပဒေအဲ့ဒီကြင်ရက်ကိုအကြဟိုနေနေကြီးတော့ဆက်ပြီးတော့ကိုဟိုလုံးနေတယ်ဘာကြောင့်လဲဒီ Christmas ဒီမှာပြီးရင်ဟိုအဲ့ဒီရပြီဆိုတော့မလာဘူးလေအခုချိန်ကြီးဟိုပြရင်တော့ဆောင်းပြန်လာလို့ရှိသေးတော့ခေါ်
ရအကီဘက်ကပြောတာကလိုင်ဇာကိုမသိမ့်ပြီမဲတဲ့လက်ကြိုင်ကလိုင်ဇာနဲ့တအားကတ်တဲ့အချင်းကြီးဖြစ်နေတဲ့အခါကျတော့လိုင်ဇာတိုက်လို့ရှိရင်သူတို့အနေနဲ့စိုးရင်လည်းဆိုတဲ့သဘောမျိုးတော့ပြောပါရခင်ဗျာ
ဟိုလက်ကြိုင်ကလိုင်ဇာနဲ့တော်တော်နီးကပ်နေတယ်အဲ့ကစကန်းရှိတယ်ဗျညီမစစ်တပ်ကစကန်းရှိတယ်လက်ကြိုင်ကိုတိုက်ကြတယ်အေးအဲ့တော့လိုင်ဇာအချုပ်မှာကောဟိုဘက်ဒီဘက်တက်တယ်အေးအေးလေးရှိတယ်နည်းနည်းပြတ်တယ်ရှိတယ်ဒီလမ်းကြောင်းမှာအခုတုန်းကအဲကြားရံကိုအဲလိကရံရောက်တယ်လို့ပြောခေါ်
တိုင်းမဲ့လည်းမြန်မာတပ်ဖက်ကစီးလှူရှာမှုတွေဟာ KIA ကချင်လွတ်မြောက်ရေးတပ်တွေကိုထိန်းချုပ်နိုင်ဖို့အတွက်ဆောင်ရွက်ချက်ဖြစ်တယ်လို့ KIA ဘက်ကယူဆပါတယ် KIA အနေနဲ့ကတော့နိုင်ငံရေးဆွေးနွေးပွဲတွေအတွက်အစဉ်သင့်ရှိပေမဲ့အခုချိန်မှာတော့စီးကိုပို့ပြီးတော့အာရုံထားနေရတယ်လို့ KIA ပြောခွင့်ရသူဦးလာနန်ကပြောပါတယ
်အခုဒီတိုက်ပွဲဖြစ်တဲ့နေရာမှာတော့ဒီအရသားနေရာမရှိဘူးဟိုတော့တောင်ကုန်းနေမှာဖြစ်တာများတယ်။ဒါကြောင့်မို့ဒီအတိကတော့ KIA တပ်ခန်းတွေကိုပြစ်ရှင်းရှင်းတဲ့ပုံစံပါပဲခင်ဗျာ။ဟိုလင်းရင်ပြားနေပြီးတော့ပြစ်ခတ်ပြီးတာနဲ့သူဒီနဲ့လက်နဲ့ကြီးနဲ့ပြန်ပြီးတော့ဟိုဆက်တက်ပြစ်ခတ်တာမျိုးလုပ်တယ်။အဲ့ဒါပြည့်ရက်ခါမှဒီမြေပြင်တပ်တွေတက်ရှင်းရှင်းတဲ့ပုံစံလုပ်ကြတယ်။ဒါကြောင့်မို့ဒီတိုက်ပွဲကတော့ဟိုဒါဟိုမြန်မာတပ်မတော်နေပြီးတော့ဟိုအပြင်းထန်ဆုံးထိုးစစ်ရှင်ရဲတယ်လို့ပဲသူတို့အဲ့တတ်မှတ်ရတော့ပဲခင်ဗျာ
။အခုကမြန်မာသမရကတော့သူတို့မြန်မာသမရယုံကတော့ပြောနေပါတယ်သူတို့သမရအမိန်ကတော့လိုင်ဇာကိုသိမ်းဖို့မဟုတ်ပါဘူးလိုင်ဇာသိမ်းဖို့မရှိပါဘူးလို့ပြောနေပါတယ
်သိမ်းနေဆိုတဲ့နေရာမှာဒီအဲ့ဒီဟိုလိုင်ဇာမြေပေါ်မှာဒီဟိုတမတော်တားကြီးခြေလာချတာဟာဒါသိမ်းတာအဲ့ဒါကိုပဲသိမ်းတာလို့ခေါ်တာမဟုတ်ဘူးခင်ဗျာဒီဘိုလ်ဌာနချုပ်တဲ့အချက်ချာကြတဲ့ကင်းဆန်းကိုတို့များရအောင်တက်ရှင်းတဲ့ခန်းသိမ်းနေဆိုတာလည်းဒါလည်းဘိုလ်ဌာနချုပ်ကိုထိန်းချုပ်မှုလုပ်တာပဲထိန်းချုပ်မှုဆိုတာသိမ်းပိုက်တာနဲ့အတူတူပါပဲခင်ဗျာဒါတော့တို့ဟိုစကားကိုဟိုချောင်းတီချောင်းပြောတဲ့ဟိုပြောဆိုမှုပဲလို့ပြောရမှာခင်ဗျာ
နောက်ချက်ကတော့ကျွန်တော်ညီငယ်ဆွေးနွေးပွဲအခြေအနေမေးချင်ပါတယ်မြန်မာအစိုးရဘက်ကသူတို့ပြောတာ KIA ကိုဒီဒီခရစ်စမတ်အပီးပေါ့နော်ဒီနှစ်ထဲအစမ်းမိုင်းလောက်မှာဆွေးနွေးပွဲအတွက်ကမ်းလှမ်းထားတယ်လို့ပြောပါတယ်ခင်ဗျာ KIA ဘက်ကမတုံ့ပြန်သေးဘူးလို့ပြောနေတယ်အဲ့ဒါကရော
ဥောင်မင်း73ရက်နဲ့ဒီဇင်ဘာ73မှာစတာဆောင်ပို့တာရှိတယ်ဟိုဒီဇင်ဘာလအတော်ဒီမှာခင်ဗျားတို့ KIA ဖွဲ့တွေကတော့ဒီလုပ်ရည်များပါလိမ့်မယ်အတူပါကူဆူရဲဆူလိုတဲ့ဆူတဲ့ကိစ္စတော့အဲဒီကနားမလည်ခဲ့ဘူး။ဒါကြောင့်မို့ဒီဇန်နဝါရီလဆမ်းမပြန်ပြီးတော့တစ်ခေါက်တွေ့ရအောင်ပြည်တွင်းတင်နေမှာတွေ့ရအောင်ဆူပြီးတော့စာရည်သားတာရှိတယ်။အဲဒီဟာနဲ့ချိန်ခဲပဲဒီ14ရက်မနေ့ကစပြီးတော့သူတက်ရင်တက်ဖွဲ့တွေအလုံးရင်းဝင်လာတယ်။အဲကစပြီးတကယ်ပဲကျွန်တော်အလုပ်တွေများသွားတယ်ခင်ဗျာ။ဒါကြောင့်မို့ဒီအလုပ်တွေများနေတဲ့အတွက်မို့ဒီဥပောင်မင်းရဲ့စာအပေါ်မှာတော့အခုထက်ထိကျွန်တော်ဟာဘယ်လိုမှတုံ့ပြန်နိုင်တာမျိုးပြန်ကြနိုင်တာမျိုးတော့မရှိသေးဘူးခင်ဗျာ။ဒါမဲ့ဒီတက်နာတွေကတော့နိုင်ငံကြီးတက်တာဖြစ်တဲ့ကြောင့်မူစီးရင်းကြီးနဲ့ပါဘယ်လိုမှဖြစ်ရှင်းလို့ကဒါသုံးတတ်နိုင်မှာမဟုတ်ဘူးခင်ဗျာ
ဆိုလိုတာလက်ရှိထိုးစစ်ကိုသူတို့ဘက်ကရတော့မှပဲစကားပြောလို့ရမယ့်အခြေအနေပေါ်လာမှာပေါ့အ
ဲ့လိုလဲကျွန်တော်ကပြောလို့တာမျိုးမဟုတ်ဘူးခင်ဗျာအဲထိုးစစ်ကတော့အခုမှလောက်တာမဟုတ်ပါဘူးသူအမြဲတမ်းလုပ်နေကိစ္စထိုးစစ်ပါ ဒါပေမဲ့သူတို့မှပြောတဲ့နေရာမှာတော့ထူးဆင်းမဟုတ်ဘူးသူတို့ကရိတ်တပ်ခန်းတွေကိုဟိုအုပ်ချုပ်မှုပိုင်းဆိုင်ရာနဲ့ကိစ္စနဲ့တွားတယ်စားနပ်ရေးခါရီတွားပုပေးတယ်လို့အဲ့လိုပြောတယ်ဒါပေမဲ့ကျွန်တော်ရတဲ့တက်တေထောက်ထားတဲ့အားလုံးမှာစာအိတ်ထဲမှာဒီလက်နဲ့ကြည်ဒီဖွဲ့ပြီးမှတည်သွားတာမျိုးဒါတွေအများရှိပါတယ်နောက်ပြီးဟိုတွားရင်းလာရင်လည်းအင်အားဖြည့်တင်းတာမျိုးနီးရကီတဆန်းတွေကိုဝင်ရောက်ပစ်ခတ်သွားတာမျိုးသူတို့အများအားလုပ်တဲ့ကိစ္စပါဒါပေမဲ့ထူးဆစ်ဆိုတာအခုမှဒီလိုက်စာကူလာထူးတဲ့ဟာမှထူးဆစ်လောက်တာမဟုတ်ခင်ဗျာငကိုတည်းကအဲ့လိုပြုတ်မှုနေတာပ
ါမြန်မာတပ်ဘက်ကလီချောင်းကတိုက်တဲ့နေရာမှာနေဆက်ဖြစ်နေတာကြောင့်မြန်မာလီရင်တွေဟာတရုတ်ဘက်ကလီပိုင်နဲ့ကူပါဝင်ရောက်တာမျိုးရှိတယ်လို့ KIA ဘက်ကပြောပါတယ်တရုတ်ဘက်ကဒါကူတစုံတရာတုံ့ပြန်တာမျိုးမရှိပေမဲ့နေဆက်တလျှောက်မှာတော့ဒီတရုတ်ဘက်ကနေပြီးတော့မြေပြင်တပ်လုံခြုံရေးတွေတိုးမြင့်ချထားတယ်လို့သိရပါတယ်လက်ရှိအဖြစ်တော့မြန်မာဆွေရဘက်ကနေပြီးတော့တမ88တမ101နဲ့မူကောင်းအခြေစိုက်တက်တွေဒီစုစုပေါင်းတက်ရင်ရှင်ရင်လောက်နဲ့ KIA ကိုထိုးစစ်ဆင်နေတာဖြစ်တယ်လို့ KIA ဘက်ကပြောဆိုပါတယ်ခင်ဗျာ